တိုင်းဒေသလက်နက်ကင်တပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ရှမ်းတောင်ပိုင်းဒေသတွေကိုဒီရဲ့ပိုင်းတွင်စစ်ကောင်စီကအပြင်းထန်ထိုးစစ်ဆင်နေတယ်လို့တော်လိုင်းအင်အားစုတွေကပြောလိုက်ပါတယ်။စစ်ကောင်စီတပ်ဖွဲ့တွေမကြသေးခင်ကပဲဖဲခုံကိုရောက်လာပြီးစစ်ရင်အားဖြစ်နေတယ်လို့လေကြောင်းကနေတိုက်ခိုက်တာတွေလည်းရှိတယ်လို့ပြောပါတယ်။ KNY တိုင်းရိုးရာဒေသစစ်ရေးတင်မာမှုနောက်ဆုံးအခြေအနေရန်ကုန်ကပေးပို့လာတာကိုအခြေခံပြီးမဆုမုံပြပြပေးပါအောင်ခင်ဗျာ။
ရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်ကနေပြီးတော့စစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်ရဲ့စစ်ကြောင်းတွေဟာဖဲခုံမြို့ဘက်ကိုရောက်ရှိလာနေပြီဖြစ်ပါတယ်။ဖဲခုံမြို့နယ်ကနေတဆင်မိုးပြဲမြို့ဘက်ကိုအင်အားဖြစ်တင်းနေတယ်လို့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးက VOA ကိုအခုလိုပြောပြပါတယ်
။ပင်လောင်းကနေပြီးတော့ဖဲခုံမြို့ကိုစစ်ကြောင်းထိုးတဲ့စစ်ကောင်စီစစ်ကြောင်းကဒီဖဲခုံမြို့ကိုဒါရောက်ရှိသွားတယ်လို့ပြောလို့ရတယ်ပေါ့နော်။ဖဲခုံမြို့ဘေးပတ်ဝန်းကျင်မှာတော့ဒီရက်ပိုင်းတွေမှာတော့တိုက်ပွဲကြီးကြီးမားမားမရှိပါဘူး။စစ်ကောင်စီဖက်ကဒီဖဲခုံကနေမိုးရဲဖက်ကိုအင်အားတွေဖြည့်တင်းနေပါတယ်ပေါ့။ဒါတော့ဖဲခုံမိုးရဲအန်ကြောင်းမှာလည်းဒါစစ်ကောင်စီဖက်ကဒါလှုပ်ရှားပြီးတော့မှစစ်ကြောင်းထိုးအင်အားဖြစ်နေတာတွေရှိပါတယ်။ဟိုလက်တလောကတော့တိုက်ပွဲဖြစ်တာတွေတော့မရှိပါဘူး။
စစ်ကောင်စီဘက်ကသူတို့လက်လွတ်ဆုံးရှုံးခဲ့ရတဲ့တပ်စခန်းတွေနဲ့မြို့တွေကိုပြန်လည်ထိန်းချုပ်နိုင်ရေးအတွက်အပြင်းထန်ထိုးစစ်ဆင်နေပါတယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူကပြောပြပါတယ
်။စစ်ကောင်စီဒီဖက်ခုံဖက်ကိုစစ်ကြောင်းထိုးတာကတော့အဓိကဒီသူတို့ဆုံးရှုံးသွားတဲ့စခန်းတွေကိုပြန်သိမ်းနိုင်ဖို့သူတို့ဆုံးရှုံးသွားတဲ့ဒီနယ်မြေတွေကိုပြန်ပြီးတော့ထိန်းချုပ်နိုင်ဖို့လို့ယူဆပါတယ်။ဥပမာဒီပင်လောင်းကနေဖက်ခုံတကြောမှာရှိတဲ့သူတို့အထိုင်ချခဲ့တဲ့နေရာတွေကိုဒါပြန်နဲ့သိမ်းပိုင်နိုင်ဖို့ဖြစ်တဲ့နောက်ပြီးတော့မူပြေမြို့ပေါ့နော်၄နှစ်နှစ်တက်ကလွယ်လို့မူပြေမြို့ကိုလည်းသူတို့ဒါလက်လွတ်လိုက်ရတာဖြစ်တဲ့အတွက်မူပြေမြို့ကိုလည်းဒါသူတို့ပြန်ထိန်းချုပ်ခြင်းနဲ့တဘောမှာရှိတယ
်။မိုးပြေမြို့မှာရှိတဲ့ဗျူဟာကျတဲ့တက်စခန်းကုန်းစခန်းတွေကိုစစ်ကောင်စီတပ်တွေဘက်ကပြန်ပြီးတော့ထိန်းချုပ်နိုင်ဖို့စူးစမ်းနေတယ်လို့ကရင်ပြည်ဒေသထဲမှာလက်လွတ်ဆုံးရှုံးခဲ့ရတဲ့နေမြေဒေသတွေကိုပြန်လည်ထိန်းချုပ်နိုင်ရေးအတွက်လည်းစစ်ကောင်စီဘက်ကစစ်ကြောင်းထိုးနေတာလို့ဆိုပါရယ်။အခုလိုမျိုးစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်လေကြောင်းကနေဘုံကျဲတိုက်ခိုက်နေတာတွေကိုအခုရက်ပိုင်းအတွင်းမှာဇက်တိုက်လှုပ်ဆောင်လာနေတဲ့အတွက်အခုချိန်ကစပားရိတ်သိမ်းချိန်ဖြစ်တာမို့လို့ဒေသခံတွေစိုးရိမ်ကြောက်လန့်နေကြရတာပါ။ပြီးခဲ့တဲ့တနင်္လာနေ့တုန်းကဖဲခုံမြို့နယ်အနောက်ပိုင်းလာဤကျေးရွာဘန်ကောက်စစ်ဆောင်စခန်းကိုလေရင်နဲ့ဘုံကျဲတိုက်ခိုက်ခံခဲ့ရပါတယ်။အဲဒီဘုံကျဲတိုက်ခိုက်မှုမှာအမျိုးသမီးတဦးသေဆုံး၂ဦးထဏ်ရာရရှိခဲ့ပြီးတော့ဘာသာရေးဖျားကျောင်းဆောင်နဲ့နေအိမ်တချို့ပျက်စီးခဲ့တယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးကပြောပါတယ်။
ဘန်ကောက်စစ်ဆောင်စခန်းကိုစစ်ကောင်စီကဒုတိယချိန်ပုံကျတဲ့အတွက်ပြည်သူတဦးသေဆုံးခဲ့ရတယ်ပေါ့နော်။နောက်ပြီးတော့နှစ်ဦးထိခိုက်ဒဏ်ရာရတယ်။အဲတော့ဟိုစစ်ကောင်စီကဘန်ကောက်စစ်ဆောင်စခန်းကိုပဲဒါပြည်သူတွေကိုပြစ်မှတ်ထားပြီးတော့လာရောက်တိုက်ခိုက်ခဲ့တာပေါ့နော်။အဲမှာပျက်စီးတာတွေကတော့နေအိမ်၁၂လုံးပျက်စီးတယ်ပြီးတော့ခရီးအဖျားကျောင်းဆောင်တစ်ဆောင်ပျက်စီးပါတယ်။
ဘန်ကောက်စစ်ဆောင်စခန်းလေရင်နဲ့ဘုံကျဲတိုက်ခိုက်ခံရလို့အရက်သားပြည်သူတွေထိခိုက်ဒေကျေရတဲ့အခြေအနေကိုလည်းကရင်ပြည်လူခွေရေးတည်ထောင်သူကိုပညာက VOA ကိုအတည်ပြုပါတယ်။စစ်ကောင်စီတပ်ရဲ့တိုက်ခိုက်မှုကြောင့်အခုနိုဝင်ဘာလထဲမှာလွိုက်ကော်မြို့နယ်နဲ့ဖဲခုံမြို့နယ်ထဲမှာကလေးငယ်တအူးအပါအဝင်အရက်သား9ဦးသေဆုံး11ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြေပြင်မှာလှုပ်ရှားနေတဲ့ကရင်ပြည်လူခွေရေးတည်ထောင်သူကိုပညာက VOA ကိုပြောပြပါတယ်။
ဒီနုမလာတဲ့မှာကျွန်တော်မမေ့တလောက်ပါနော်လည်းနေကြီးကြောင်လူနှုတ်ကိုဖက်မှာက၄ဦးတည်တယ်နောက်ပြီးတော့မှဒီဖက်ကုန်ရှိပတ်ချမှာက၄ဘုချက်ပေါ့နော်နှုတ်ဦးတည်တယ်၆ဦးပေါ့နော်အခုနောက်တူအပါဝင်ဆိုတော့9ဦးပေါ့နော်ထိခိုက်တန်ရတဲ့အမှ9ဦးရဲ့အခုနောက်ထပ်နှုတ်ဦးဆိုတော့7ဦးလောက်ရှိတော့ပေါ့နော်နေအိမ်ကတော့20ကျော်ဆိုတော့ဒုလွန်ဝင်ကျတော့ပျက်စီးပါတယ်
အလားတူပဲလာဤကျေးရွာဘန်ကောက်စစ်ဆောင်စခန်းကိုပြီးခဲ့တဲ့စက်တင်ဘာလ5ရက်နေ့တုန်းကလည်းပေါင်900ဘုံနဲ့လေကြောင်းကနေကျဲချတိုက်ခိုက်ခဲ့မှုပါတယ်။အဲ့ဒီတိုက်ခိုက်မှုမှာတော့ကလေးငယ်9ဦးအပါအဝင်10ဦးသေဆုံးပြီးတော့အယောက်20ထပ်မင်းနဲ့ဒဏ်ရာရရှိခဲ့ပါတယ်။အပြင်ပြီးခဲ့တဲ့မတ်လ22ရက်နေ့ကအရက်သားပြည်သူတွေစေကုသမှုခံယူနေတဲ့လက်ဤကျေးရွာစေယုံကိုပေါင်900ဘုံနဲ့၄ချိန်လာရောက်ကျဲချခဲ့လို့စေယုံဝင်တဲ့အပါအဝင်အရက်သား၃ဦးပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့ပါတယ်။လက်တလောဖဲခုံမြို့နယ်ကစစ်ရေးအခြေအနေနောက်ပြီးတော့ဘန်ကောက်စစ်ဆောင်စခန်းကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တာနဲ့ပတ်သက်လို့မေးမြန်းနိုင်မှုစစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့စီးပွားရေးရာဝန်ကြီးဦးခွန်သိန်းမောင်ကို VOA မြန်မာပိုင်းကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံပြောဆိုတာမရှိသေးသလိုစစ်ကောင်စီဘက်ကလည်းတည်င်းတစုံတရာထုတ်ပြန်တာမတွေ့ရသေးပါဘူးရှင်။